ဆန္ဒပြအင်အားအများဆုံးရှိတဲ့မြင်းဒီကုန်းမှာတော့ဒီမနေ့ဖြိုခွင်းခံရမှုမှာအာဏာပိုင်တွေဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေရဲ့သတင်းတောက်တွေနဲ့ပြည်သူတချို့လည်းပါဝင်ခဲ့ပါတယ်။သတင်းရယူနေရမှာဆွဲခေါ်ခံရတဲ့အထက်ဂျပန်သတင်းတောက်တဦးလည်းပါဝင်ခဲ့ပြီးတော့ဂျပန်နိုင်ငံကထုတ်လွှင့်တဲ့သတင်းမီဒီယာတွေထဲမှာအဲ့ဒီသတင်းဟာချက်ချင်းဆိုသလိုပြန့်နှံ့သွားခဲ့ပါတယ်။ညနေပိုင်းမှာသတင်းတောက်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ဆန္ဒပြသူတွေကိုရေတန့်အလှူထုတ်ခဲ့တဲ့စေချောင်းသားလူငယ်တဦးကိုတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အတွက်မိသားစုဝင်တွေနဲ့ရှင်တွေကတွေ့ခွင့်ရဖို့အတွက်ချိုးပန်းနေပေမဲ့အခုချိန်ထိတွေ့ဆုံဝင်မရသေးပါဘူး။ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းမှုကြောင့်ဆန္ဒပြသူတွေလူစုခွဲပြီးတော့နီးစပ်ရာနေရာတွေမှာပိတ်မိနေခဲ့ကြပါတယ်။ညနေဆောင်အချိန်ထိအာဏာပိုင်တွေဘက်ကမြင်းဒီကုန်းပတ်ဝန်းကျင်တစ်လျှောက်မှာပိတ်ဆို့ထားတဲ့အခြေအနေပါ။ရန်ကုန်ဆန္ဒပြလူလူအင်အားအများဆုံးရှိတဲ့လှဲဒန်းမှာလည်းအင်အားသုံးဖြိုခွင်းတာတွေကြောင့်ထိခိုက်ဒဏ်ရာရသူတချို့နဲ့နှိစက်ရနေရာတွေမှာပြေးလွှာရင်းညနေအချိန်ထိပိတ်မိနေတော့မှာလှဲဒန်းအင်စိန်လမ်းမပေါ်ကဘူတာရုံမှတ်တိုင်အနီးမှာလည်းဒီကနေ့နေ့လယ်ခင်းမှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့ပါတယ်။ဒဏ်ရာရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတင်ရင်တွေလည်းအလံဖြူပြပြီးတော့သွာလာနေရတဲ့အခြေအနေမှာရှိနေပါတယ်။မနေ့ကညနေပိုင်းအချိန်မှာတာဝန်မြို့နယ်တွင်အုပ်ချုပ်ရမှုရုံရှိဆန္ဒပြသူတွေကိုရဲတပ်ဖွဲ့အင်အားအများအပြားနဲ့လမ်းတွေကိုထိန်းချုပ်တာအပါအဝင်တချို့အိမ်တွေပေါ်တက်ပြီးတော့ရှာဖွေတာတွေလည်းရှိခဲ့ပါတယ်။မနေ့ကညအချိန်ထိတနက်ပစ်ဖောက်တာတွေရှိခဲ့တယ်လို့လည်းတာဝန်အင်းနီးနားဝင်ချင်းမှနေထိုင်သူတွေကလူမှုကွန်ရက်တွေပေါ်မှာတင်ထားပါတယ်ရှင်။